ပြောနိုင်ငံပြည်ရင်တော့ထိုင်းနိုင်ငံကမြန်မာနိုင်ငံသားတွေဒုတိယမြောက်လူကုန်ကူးခံရမှုအများဆုံးနိုင်ငံဖြစ်တယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစားတစ်ခုကထောက်ပြပါတယ်။လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားအမျိုးသားအများစုကတော့၅ဘန်းလုပ်ငန်းဆောက်လုပ်ရေး၊ကုန်ထုတ်လုပ်ရေးလုပ်ငန်းတွေမှာ ကောင်းမွန်ဖြတ်ခိုင်းစေခံကြရသလိုကလင်းငယ်တွေကတော့တောင်ရံဘုအထမခိုင်းစေခံရတယ်လို့ကုလအစည်းအဝေးခန်းစားကဖော်ပြပါတယ်။ကမ္ဘောဒီးယားမြန်မာလာအိုနိုင်ငံတို့ကနေထိုင်းနိုင်ငံတွင်လူမောင်ခိုကူးမှုဆိုင်ရာအစည်းအဝေးခန်းစားကိုကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဆိုင်ရာအဖွဲ့ UNODC နဲ့ထိုင်းလန်အင်စတီကျူတ်အော့ဂျက်စတစ်တို့ကဒီကနေ့မိတ်ဆက်ထုတ်ပြန်တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကနေပြည်ပကိုရွှေ့ပြောင်းသွားလာကြသူတွေရဲ့80%ရာခိုင်နှုန်းက ထိုင်းနိုင်ငံတွင်ရွှေ့ပြောင်းနေထိုင်ကြသူ၄သန်းတည်းက90%ရာခိုင်နှုန်းကတော့မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကဖြစ်တယ်လို့လည်းကုလအစည်းအဝေးခန်းစားကဖော်ပြပါတယ်။ရွှေ့ပြောင်းအခြေချမှုများလာတာနဲ့အတူလူမောင်ခိုကူးမှုရွှေ့ပြောင်းအခြေချသူတွေကိုမှောင်ခိုလုပ်တာတွေကလည်းပိုပြီးတော့ရှုပ်ထွေးလာတာကြောင့်တရားဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့နဲ့တည်င ်ရှင်။